Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံကနေ2023ခုနှစ်ဇွန်လ24ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ line to meter 3251တို့အပြင်အခုစနေတနင်္ဂနွေမှာ line to meter 190ကလည်းလွှတ်ထုတ်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့စနေနေ့ညသတင်းတွေကိုကိုဝင်းမင်နဲ့အတူကြီးညာပြသမှာပါဒီလက်နက်ကင်ပုံကန်ထားချွတ်မှုဟာနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကန်မှုဖြစ်တယ်လို့ရုရှားနိုင်ငံကလက်နက်ကင်အာခံဆန့်ကျင်တဲ့သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တာနောက်ဒီရုရှားမှာဗာဂနာခြေစားစစ်တပ်ရဲ့ပုံကန်မှုနဲ့ပတ်သက်ပြီးတော့ EU ကအနီးကပ်စောင့်ကြည့်နေတာNUG ထိပ်တန်းခေါင်းဆောင်တွေနဲ့ American ဆိုရတာဝန်ရှိသူတွေ Washington DC မှာတွေ့ဆုံတာဒီလိုနောက်ဆုံးရသတင်းတွေကိုကြေညာပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုအောင်ဝင်းအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေလာဖို့ရှိတာမှာစနေညအပတ်စဉ်ကဏ္ဍတွေတဲ့ကတစ်ခုဖြစ်တဲ့ဒုအသံအစီအစဉ်ထဲမှာတော့စစ်အာဏာသိမ်းပြီးတိုက်ပွဲတွေကြောင့်တနင်္သာရီဒေသကကိုဝင်ဆောင်တွေတွေ့ကြုံနေရတဲ့အခက်အခဲတဲ့ဒေသတော်ဝန်တွေကလည်းကား
ခေါ်တယ်ကားခေါ်တော့ကလေးကကတ်လိုက်အဲ့မှာတဝဲလဲရှင်းလို့မရဘူးဝါကုန်းနဲ့ဘယ်မတက်တောင်းတိုက်ပွဲဖြစ်နေတယ်ကျွန်တော်လဲရှင်းလို့မရဘူးအဲ့မှာကလေးကဆုံးသွားတယ
်ဒါအပြင်နောက်ပိုင်းမှာလဲစနေညနောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာနောက်အာရှနိုင်ငံရေးလေယာစီးပွားနဲ့ဥတုရာသီရေးတွေကိုဇက်တိုက်ပြောပြဖို့ရှိပါတယ်ဒါတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တဲရောက်တဲ့နေကိုကိုအောင်နဲ့ပဲပြောပြပေးပါပါခင်ဗျာ
လနက်ကင်ပုံကန်ထကြမှုဟာနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကန်မှုဖြစ်တယ်လို့ရုရှားနိုင်ငံကလနက်ကင်အာခံဆန့်ကျင်တဲ့သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့စနေနေ့မှာသတိပေးပြောဆိုပါရယ်ရုရှားနိုင်ငံတောင်ပိုင်းရော့စတော့ဖ်မြို့ကရုရှားစစ်တပ်ကိုကိုယ်ရေးဌာနချုပ်ကိုဗာဂနာအုပ်စုခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကထိချုပ်ခဲ့ပြီးမော်စကိုအထိချီတက်မယ်လို့ချင်းချောက်ထားစင်မှာသမ္မတပူတင်ကအရေးပေါ်မင်ကိုပြောကြားခဲ့တာပါ
Мы не дадим этому повториться. Защитим и наш народ, и нашу государственность от любых угроз. В том числе.
ပြည်ရင်းကသစ္စာဖောက်သူတွေအပါအဝင်ကျွန်တော်တို့လူထုနဲ့နိုင်ငံကိုချင်းချောက်လာတဲ့အခြေအနေမှန်သမျှကိုကာကွယ်သွားပါမယ်။ကျွန်တော်တို့ဟာသစ္စာဖောက်မှုကိုအမှန်တကယ်ယဉ်ဆိုင်နေရတာပါ။မတော်လောဘတက်လာတဲ့ရည်မှန်းချက်နဲ့ပုံကိုယ်ရေးအကျိုးစီးပွားတွေကအခုလိုသစ္စာဖောက်ဖို့အကြောင်းဖန်လာစေတာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောသွားတာပါ။ဗက်ဂနာအုပ်စုဟာဒီရုရှားပြည်သူတွေကိုနောက်ကျောကနေဓာတ်နဲ့ထိုးတာဖြစ်တယ်လို့ဆွဆွဲပြီးတော့လက်နက်ကန်တပုံထသူတွေကိုချေမုန်းသွားမယ်လို့ပြင်းထန်တဲ့အသုံးနှုန်းတွေနဲ့လည်းသမ္မတပူတင်ကချင်းချောက်ခဲ့ပါတယ်။ဗက်ဂနာခြေစားတက်ခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကတော့ရုရှားစစ်တပ်ဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးတို့ဟာသူတို့အကျိုးစီးပွားကိုရှေ့ရှုပြီးတော့ယူကရိန်းကိုစစ်တိုက်နေတယ်လို့ပြောပြီးတော့အဲ့ဒီနှစ်ယောက်ကိုသူ့လက်အပ်ဖို့တောင်းဆိုပါတယ်။ဒါမှမဟုတ်ရင်မော်စကိုအထိသူခြေစားတက်တွေနဲ့ချီတက်ပြီးတော့လန်ကီးမှာတွေ့ရတဲ့အတားအဆီးမှန်သမျှကိုလည်းပြန်လည်တိုက်ခိုက်သွားမယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံကိုရုရှားတပ်တွေတွားရောက်ဖို့အချက်ကြားချတဲ့ရော့စတော့ဖ်မြို့ကကိုကဲဌာနချုပ်မှာပရီဂိုရှင်ဟာရုရှားဒုတိယကာကွယ်ရေးဝန်ကြီးယိုနက်စ်ဘက်ယက်ကူရော့ဖ်ရုရှားစစ်တပ်ဒုတိယဗိုလ်ချုပ်ကြီးဗလာဒီမီယာအလက်ဆာယက်ဖ်တို့နဲ့အခြေအတင်ပြောဆိုနေတဲ့ဗီဒီယိုတွေလည်းထွက်ပေါ်ခဲ့ပါတယ်ရုရှားဟာအပြစ်မဲ့ဒီအယက်သားတွေကိုတတ်ဖြတ်နေတယ်လို့သူကပြောပါတယ
်Мы сюда приехали. Мы хотим получить начальника генштаба и шайки.
ဒီကိုလာတဲ့အကြောင်းရင်းကရုရှားကာကွယ်ရေးဦးစီးချုပ်ပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံဖို့ပါသူတို့မလာမချင်းဒီမျိုးကိုတင်ထားမှာဖြစ်တယ်လို့ဒီရော့စတော့ဖ်ကိုပိတ်ထားမှာပါပြီးရင်မော်စကိုကိုသွားပါမယ်လို့ဝက်နာခြေစားတက်ခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကပြောသွားတာပါရုရှားစစ်တပ်ရဲ့လေယာဉ်နဲ့တိုက်ခိုက်မှုအတွင်သူ့တပ်ဖွဲ့ဝင်အများပြားတည်ဆုံခဲ့တယ်လို့တောက်ကြနေမှာပရီဂိုရှင်ကအထောက်အထားခိုင်ခိုင်မာမာမရှိဘဲပြောဆိုထားတာနဲ့ပတ်သက်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ညှင်းဆိုထားပါတယ်အခုဖြစ်တဲ့တင်နဲ့ပတ်သက်လို့ယူကရိန်းသမ္မတဇယ်လင်စကီကရုရှားဟာအိုင်အင်ချိနေလာတဲ့ဆိုတာသင်နာမြင်သာရှိလာတယ်ဆိုပြီးတော့ဒီကနေ့မှာပြောဆိုပါရယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ကြီးစားတပ်ဖွဲ့တွေရှိနေသမျှရုရှားနိုင်ငံတွေမှာပိုးပြီးတော့ရုံးရင်းစံကတ်အခြေအနေတွေပြဿနာတွေဖြစ်လာဖို့ဖိတ်ခေါ်တယ်လို့ဖြစ်နေလိမ့်မယ်ဆိုပြီးတော့ Twitter နဲ့ Telegram စာမျက်နှာမှာရေးသားပါရယ်
အခုလိုရုရှားဖက်ဂနာခြေစားတပ်ရဲ့တပ်တွင်းပုံကံမှုအပေါ်အေယူဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်လို့ပြောလိုက်ပါတယ်။ဒီဗဂနာခြေစားတပ်ဖွဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာကျတဲ့မြို့ကြီးရော့စတော့ကိုထိန်းချုပ်ထားပြီးမော်စကိုကိုဆက်ချီတက်မယ်လို့ချင်းချောက်ထားပြီးချိန်မှာအခုလက်ရှိမြေပြင်မှာလဲမော်စကိုမြို့ကိုကားနဲ့၄နာရီကျော်မှရှိတဲ့နေရာကိုရောက်နေချိန်အခုလို EU ဘက်ကသတိပေးပြောလိုက်တာပါ။ရုရှားမှာဖြစ်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ EU ခေါင်းဆောင်တွေ G7 နိုင်ငံတွေနဲ့ဆက်သွယ်ပြောကြားမှုတွေရှိနေပါတယ်လို့လည်းဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။ဖြစ်နေတာတွေဟာရုရှားအချင်းချင်းဖြစ်တဲ့ပြဿနာဖြစ်တယ်ဆိုတာရှင်းတယ်လို့သူကရေးသားခဲ့တယ်လို့ယူကရိန်းနိုင်ငံနဲ့ယူကရိန်းသမ္မတဆယ်လင်စကီပေါ် EU ရဲ့ထောက်ခံမှုကတော့မပြောင်းလဲဘူးလို့ EU ကော်မရှင်ဥက္ကဋ္ဌကဆက်ပြောခဲ့ပါတယ်။အခုလိုအချိန်မှာရုရှားနဲ့နေဆက်ချင်းထိနေတဲ့ဒီ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့မှလည်းအခုနောက်ဆုံးအချိန်တွေကိုစောင့်ကြည့်ရင်နေဆက်ကလုံခြုံရေးတွေကိုတိုးမြင့်ကအရေးပေါ်တက်လှန့်ထားတယ်လို့လည်း EU အရာရှိတွေကပြောနေပါဗျ။ဒီထက်ကနိုင်ငံတစ်ခုဖြစ်တဲ့လတ်ဗီးယားနိုင်ငံမှာဆိုရင်ရုရှားဘက်ကဝင်လာနိုင်တဲ့တပ်တွေကိုပါဝင်လာခွင့်ပိတ်ထားတယ်လို့ဒီ EU အရာရှိတွေကဆက်ပြောခဲ့ပါဗျခင်ဗျ။
မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာနင်းမြုပ်နေတဲ့ Titanic သင်္ဘောရှိရာနေရာကိုတွားရောက်စူးစမ်းတဲ့Titan ရေငုပ်ယင်ငယ်ပောက်ကွဲမှုကိုကနေဒါအစိုးရကစတင်စုံစမ်းနေပါပြီ။ Titan ရေငုပ်ယင်ငယ်ဟာ American အခြေစိုက် Ocean Gate ကုမ္ပဏီပိုင်ဖြစ်ပေမဲ့ရေငုပ်ယင်ငယ်ကိုရေပေါ်ကနေပံ့ပိုးပေးတဲ့ Polar Prince တင်မောကကနေဒါအလံလွင့်ထားတဲ့တင်မောဖြစ်တာကြောင့်ကနေဒါနိုင်ငံရဲ့ပို့ဆောင်ရေးပိုင်ဘေးကင်းလုံခြုံမှုဆိုင်ရာအဖွဲ့အစည်းကစုံစမ်းမှုတွေစတင်လုပ်နေတာပါ။ဒီဇွန်18ရက်နေ့ကတိုက်တက်ရင်ကိုတင်းမောဟာသမုဒ္ဒရာရေရောက်ကိုဆင်းသွားပြီးတော့45မိနစ်အကြာမှအပေါ်ကနေဆက်သွယ်စောင့်ကြည့်နေတဲ့တင်းမောနဲ့ဆက်သွယ်ပြတ်တောက်သွားခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာရေငုပ်ရင်ရဲ့အစိတ်ပိုင်းတစ်ချို့ကိုရှာတွေ့ခဲ့ပြီးတဲ့နောက်ပောက်ကွဲမှုကြောင့်ရင်ပေါ်ပါသွားသူ5ဦးလုံးသေဆုံးသွားခဲ့ကြောင်းအမေရိကန်ကန်ယူရန်ဆောက်တပ်ဖွဲ့တာဝန်ရှိသူတွေကဇွန်22ရက်မှာကြေညာခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လည်နေပါတယ်ရှင
် VOA ကနေသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာ NUG ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဇော်ဝေဆူဟာအမေရိကန်အစိုးရဒီမြမအရေးအဓိကကင်တွယ်နေသူတွေနဲ့ဝါရှင်တန်မြို့တော်မှာအခုရက်ပိုင်းတွေ့ဆုံနေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ကဒက်ရက်ရှိုလီနဲ့ NUG ရဲ့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးအနေနဲ့ဇွန်22ရက်နေ့ကတွေ့ဆုံပြီးတော့မိုခါမုန်တိုင်းဒဏ်ခံရသူတွေအတွက်လိုအပ်ချက်တွေအပြင်တခြားအရေးပေါ်အကူအညီလိုအပ်တဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာဇော်ဝေဆိုးက VOA မြန်မာပိုင်းကိုပြောပါတယ
်။ဆွေးနွေးခဲ့တာကတော့အဓိကတော့သူကအများကြီးပြောတာပါ။ကျွန်တော်တို့ဘက်ကတော့ခုနမိုးခါအကြောင်းကနည်းအဓိကကတော့ကျွန်တော်တို့အရေးပေါ်အားကျန်လိုအပ်တဲ့ဟာတွေကိုကျွန်တော်ဆွေးနွေးခဲ့တာအဓိကပေါ့လေ။ကျန်းမာရေးနဲ့ပတ်သက်ကျွန်တော်တို့အရေးပေါ်လိုအပ်ချက်ပြောပြတာပေါ့နော်။ဗက်ဆင်းလိုပါတို့အကြောင်းတွေဟောက်ကိုခင်လေးအောင်ဆွေးဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့အရေးပေါ်လိုအပ်ချက်တွေပြောတယ်။သူတို့ serious ဖြစ်ပါတယ်ကျွန်တော်တို့ဒီ meeting ကတော်တော်အောက်ပေါ်ထွက်တယ်အခြေအနေကောင်းတယ်လို့ယူဆပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ကဒက်ရက်ရှိုလီနဲ့တွေ့ဆုံရမှာအမေရိကန်အခြေစိုက် NUG နိုင်ငံသားရေးယုံအကြီးအကဲဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦး NUG ဆက်သွယ်ရေးသတင်းချက်လက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်တို့လည်းတက်ရောက်ခဲ့ပါတယ်။မိုကာဆိုက်ကလုန်းတန်ကြောင့်ထိခိုက်မှုတွေနဲ့ဒီမိုကရေစီရေလွှမ်းမှုတွေခိုင်မာစုစည်းရေးကိစ္စတွေကို NUG ခေါင်းဆောင်တွေနဲ့ထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့အတိုင်ပင်ကဒက်ရက်ရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးတင်ခဲ့ပါတယ်။ဝါရှင်တန်မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်ထဲကရောက်နေတဲ့ NUG ဝန်ကြီးဒေါက်တာဇော်ဝေဆိုးဟာအမေရိကန်ငြိမ်းချမ်းရေးအဖွဲ့ USIP တာဝန်ရှိသူတွေနဲ့တောက်ကြနေဇွန်လ23ရက်နေ့တုန်းကလည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
။နိုင်ငံတကာဗန္ဒာယီဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့နိုင်ငံတွေကိုစောင့်ကြည့်ဖော်ထုတ်တဲ့ FATA အဖွဲ့ကဗီယက်နမ်ကိုစောင့်ကြည့်စင်တဲ့ကိုသွင်းလိုက်ပါပြီ။အနီးကပ်တိုးမြင့်စောင့်ကြည့်ရမယ့် grey list စီးရင်တဲ့ကိုဗီယက်နမ်နိုင်ငံအပြင်ကင်မရွန်ခရိုရှားနိုင်ငံတွေကိုတောက်ကြနေကထည့်သွင်းလိုက်တာဖြစ်ပါတယ်။ငွေမဲငွေပြူခွာချတာပါဝင်ငွေကြီးမတမာမှုတွေကိုအနီးကပ်စောင့်ကြည့်ရမယ့် grey list စီးရင်တဲ့မှာလက်ရှိနိုင်ငံပေါင်း200,000ကျော်ရှိလာပါပြီ။မြန်မာနဲ့အီရန်နောက်မြောက်ကိုရီးယားတွေကတော့အရေးယူဆောင်ရမယ့် black list အမဲအောင်စီးရင်တဲ့မှာထည့်သွင်းခံရထားပြီးသားဖြစ်ပါတယ်။ ဝမဲခွာချမှုတွေကျန်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့မှုတွေနဲ့ကမ္ဘာငင်းချင်းကိုထိခိုက်စေနေတဲ့လက်နက်တွေပြန်ပအောင်ဗန်ဒါရီပိုင်းပံ့ပိုးမှုလွတ်တာတွေကိုထိရောက်ရေယူကန်တွေဆောင်ချင်းမရှိသေးတဲ့အတွက် VNN ကိုအခုလို Grey List စီရင်ထည့်တာဖြစ်တယ်လို့ဒီအဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ The Voice of America, VOA. Today, we're going to talk about the people who are living in the world. We're going to talk about the people who are living in the world. We're going to talk about the people who are living in the world. We're going to talk about the people who are living in the world.မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့တို့တန်အစီအစဉ်ကိုနောက်ဆက်ကြည့်ရှုအောင်ပါဒီဘက်မှာတော့ဆေယနာသိမ်းပြီးတိုက်ပွဲတွေကြားတနင်္သာရီဒေသကကိုဝင်ဆောင်တွေကြုံနေရတဲ့ခက်ခဲကိုပြောပြထားပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေရှိနေတဲ့မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဒေသတွေမှာကိုဝင်ဆောင်တွေဘလို့အခက်ခဲတွေရင်ဆိုင်နေရတယ်လဲဆိုတာကိုတင်ပြထားတာပါတယ် Frontier မြန်မာကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အဲကနေရေဘုတ်ကနဲ့တက်သွားတော့ဆေးရုံရုတ်တာနဲ့ကလေးကပေးနေတယ်ဆိုတော့ပဲသိတာပဲ
အဲမှာတဝယ်လဲရှင်းလို့မရဘူးအဲမှာဝါကုန်းနဲ့ဘယ်မတက်တောင်းအဲမှာတက်ပွဲဖြစ်နေတယ်အဲ့တော့ကျွန်တော်လဲရှင်းလို့မရဘူးအဲမှာကလေးကသုံးသွားတယ်
တိုက်ပွဲတွေလမ်းမဆက်သွယ်ရေးအခက်အခဲတွေညမထွက်ရအမိတ်ကန့်သက်ချက်တွေကျိလက်ကျမ်းမာရေးစနစ်ယိုယွင်းသွားတာတွေနဲ့ကုံစင်းနှုံကြီးမြင့်တဲ့တန်တွေဟာတနင်္လာရီတိုင်းဒေသကကိုဝင်ဆောင်မိခင်တွေအတွက်ကြီးမားတဲ့အခက်အခဲပြဿနာတွေဖြစ်လာပါတယ်။အဲ့ဒီပြဿနာတွေကြောင့်ဝမ်းနည်းကြေကွဲစရာအကျိုးဆက်တွေလည်းရှိလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီထားပါတယ်။ဒီတစ်ပတ်အဆောင်မှအပြည့်စုံကိုဒို့အတန်နဲ့ဒဝဲဝက်သတင်းဌာနတို့ကပူးပေါင်းပြီးတော့တင်ဆက်ထားပါဗျ။အဆောင်မှအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကျွန်မတို့ကပိုင်ဆိုင်စုကလည်းပိုင်ဆိုင်လည်းဝင်ရတယ်။နဲလေးဆိုတော့ဟာမျိုးလို့ဒီဆိုတော့ကျွန်မတ
ို့ကကျွန်မတို့မှာကပိုက်ဆက်စုထားတာလည်းမရှိဘူးလေ။ဘယ်လိုလို့ရမလဲမသိဘူးဆိုပြီးကျွန်မကတော့ထိတ်ထိတ်ပြင်းငိုတာပဲ။သမားရကြကပြေးပြီးတော့ပိတ်ဆက်တတိခွဲသွားချိလာတယ်။သူများစီမှာအဲကနေရေဘုတ်ကနဲ့တက်သွားတော့ဆေးရုံရိုက်တာနဲ့ကလေးကပေးနေတယ်ဆိုတာပဲသိတာပဲ
။တော်တတန်စင်ဟာသူ့မျိုးသားသူ့သားသမီးတို့ရောက်နေအတူတော့ရဲ့ခရင်လောင်းလုံးမျိုးနဲ့အောက်ရည်ပြူကျွတ်အိုးစုမှနေထိုင်ပါတယ်။စောင်းဝင်းနေအတွက်တော့သူတို့နမယာနှစ်ယောက်လိုကျွတ်ရကြပန်အလိုလိုကန်ပြီးမိသားစုဝိုင်းရေးဖြည့်ရှင်နေကြရပါတယ်။အနာမသိခင်တုန်းကတော့သူတို့ဟာနေတွဲနဲ့ရရှိတဲ့အလုပ်နေတိုင်းညီပါရှိခဲ့ပါတယ်။အနာသိပြီးတဲ့နောက်မှာတော့ယောက်ျားဖြစ်သူကအလုပ်ပုံမှန်မရှိဖြစ်လာခဲ့ရပြီးတင်းနေကိုကြက်6000ရအောင်မင်းနဲ့ရုတ်ကန်လာခဲ့ရပါတယ်။ဒီလိုနဲ့2022အစောပိုင်းကာလမှာဒေါ်တာတန်းစင်မလေးအောင်မြောက်ကလေးကိုဝင်ရှိလာပါတယ်။ဒါပေမဲ့မိသားစုဝိုင်းရေးခက်ခဲတာကြောင့်ကိုဝင်လွတ်သားရပါမယ်။တော်တန်းတန်းစစ်ကိုတိုင်းတောတောင်တီထွဲသွားပြီးညချိုခဲခုတ်အလုပ်လုပ်ကန်ပြီးတစ်ဖက်တင်လာကဝင်ငွေရှာဖွေခဲ့ရပါတယ်။ဒါပြင်သုံးမိုင်လောက်ဝေးတဲ့တီစစ်ချွာပင်လယ်ကန်ချီကိုသွားပြီးခရုကောက်ရောင်းတာနဲ့ငါးနန်းတဲ့အလုပ်မှလည်းနေစာအလုပ်သမားဖြစ်ဝင်ရောက်လုပ်ကန်ခဲ့ရပါသေးတယ
်။ဟဲ့လေကျွန်တော်ရမန်ပြမဲလောအကလောအကစားဆိုတော့အမပိုင်နေတဲ့ရင်လဲထိုင်လဲစားနေမြ
ပဲ။ကျမတို့မှာကဘယ်လိုပြောရမလဲ။ဒီကလုံးမဒီကစားရတယ်ဆိုတော့ကိုယ်နဲ့ဆိုပြီးထိမ့်ပြီးလဲစားနေလို့မရတာကိုကျမတို့မှာကလည်းမပြေလည်ဘူးလေ။ရဲကြတဲ့ရုပ်လို့တာနဲ့စားလို့လည်းမလုပ်ဘူးလေ။မိသားစုကလည်းမြသေးတာကိုကိုယ်ော်ကလည်းဘယ်လိုမွေးမမှန်မသိ။ရိုးရိုးပဲမွေးမှလားဆဆပဲမွေးမှလားမသိဘူးဆိုတော့ဒီလိုပဲပင်လဲသွားပြီးခရူကောက်ရတာဘူး
။အနာမသိခင်ကတော့တော်တာဆက်တို့လို့ကြေဝတယ်မှာနေထိုင်သူတွေဟာကျမရဲ့ကိစ္စအတွေ့အနေဆုံးတော့ဖို့ဆရာမတူနေကျမ်းမာရေးဝန်ထမ်းတူလောက်တော့အာကိုရရှိခဲ့ကြပါတယ်။ဒါပေမဲ့အာနာဒေဗီနောက်ကျမ်းမာရေးဝန်ထမ်းအချို့အကြမ်းမဖက်အာနာဖီဆိုင်လှုပ်ရှားမှု CDM ပါဝင်ခဲ့တာ။စက်ကောင်စီနဲ့တော်လိုက်အင်အားစုတွေကြားတခါတလေတိုက်ပွဲဖြစ်ပွားတာတွင်လည်းအချို့ရွာတွေကိုဆင်းပြီးဆေးကူးတဲ့အခါမှာကျမ်းမာရေးဝန်ထမ်းတို့အတွေ့လှုပ်ချိုးရေးဆိုးရိမ်စရာအခြေအနေတွေလည်းရှိလာပါတယ်။ဒ Jawa di tama, tawin cari de tautan mihanga, jila di taka mutami joni yada chiniku, kulu pyo pya wari.
Mana kau nak ada di chatina le tapa sama ini, siap itu mula ada pokok nak kau, le lelai mana bijan ni ada masalah. Abu ada tu ni saya ada lu belat dengan muni kau, ada education level ni dah le parah kau, jemai kanda bijan ini kanda le ni ni kau ni tu dia kau ni apa kau.
Tota dan Singha tu kau yang tu, lu ada pemain jemai sesi mubi gudang belum main kebab. Inga kuih sang itu, kami jaga le kuih sang asyio, tanah asyio maya kesyadlu. Bila tu sahwe ni kekapi, wengi ne barang caw, arah biwa online sahnan kebabu. Eh jami caw, kuih sila tewin cima, do tanah setiau, do lega chula le mitriku, sima shampu cebu ni, jodi mitu malai dece, jaloh tu di sena baru le. Anak pisan ini terusah mu ciri ama buang bawang tarik tapa siama ka layak kuda baby siu depo siama ka biasa kerajaan tu mae kli tu jibo siu depo biasa ya barore pasik tenten maro tetap mana kli nego wipa kebari digliga tu mae liam yang pelamik gliba jiwa dega jibo lunari depo penide perai tak pedui karo anak tibi nang. ตะนี้ไล่ไตก็เตตาโรมากูยเป็ดจะดาเนกลิ้มมวยพวานี่สิกลิ้มตีสู้ตาริปูมะละเรโลตู้ตังโกเปียวจาบาเรตะชุเตตาติมาสู้ไตปวยริจองอี้บ่อลูนาติยตวลุมะยะเดฉินีตุยเลชินีบาเรกูซอยะไหนกะตะเวเมียวเนขะม้องตวยไตเนจีวาตุยกะอี้บ่อลูนาริโกเตปุปินีเดอี้บ่อปะไหตะพวยกะพวยวินเตอวาตูกะ
ဒီကနေ့ကတူအမှတ်ရနေတဲ့ဖြစ်ပျက်တစ်ခုကိုအခုလိုပြန်ပြောပြပါတယ်လက်တရားမရတော့လို့ကားခေါ်တယ်ကားခေါ်တော့ကလေးကလည်းအမှတော်ဝယ်တဲ့ရှင်းလို့မရဘူးအမှဝါကုန်းနဲ့ဘယ်မတက်တောင်အမှတက်ပွဲဖြစ်နေအဲ့တော့ကျွန်တော်လည်းရှင်းလို့မရဘူးအမှကလေးကဆုံးသွားတယ်အဲ့ဒီပြင်ရေဘောကားပေါ်မှာကလေးမွေးဖြစ်စဉ်တွေ့လဲမကြာခဏကြုံရလေးရှိပြီကလေးတည်ဆိုတာပဲရှိကြတယ်လို့ ကိုစောရနိုင်ကဆိုပါတယ်အနာသိပြီးနောက်ပိုင်းသူတို့အဖွဲ့အနေနဲ့ခမောက်တွေတိုင်နေတဲ့သွေးတုံတဲ့ကိုဝင်ဆောင်တဲ့ကိုရေးပေါ်ဆေးကိုပို့ပေးခဲ့ရတယ်လို့ဆိုပါတယ်။ရနေကပြိပကပြင်ထန်တဲ့ဒေတာတွေမှာဆိုရင်အိုက်ပွဲတွေနဲ့ဆက်စည်းခေတွေကြောင့်ညမထွက်ရကန်းသချစ်အတွင်းကိုဝင်ဆောင်တဲ့အတွေ့ရေးပေါ်ကိုရေးပေါ်ဆေးရုပ်တဲ့မွေးဖွားဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲလို့ကိုစ
ညပိုင်းဆိုတော့သွားလို့မရဘူးမသွားမဖြစ်အဲ့လူလားမသွားမဖြစ်ဘူးဆိုရင်ကျွန်တော်ကင်ညူရကျွန်တော်ကင်ညူဖုန်းဆက်တယ်ကင်ညူရနေကင်ညူလူကြီးတွေကနေဆက်ဆိုင်ရုံဖုန်းဆက်တယ်ဆက်ဆိုင်ရုံဖုန်းကနေဝိုင်းပြီးတော့ဆက်ကြပါလမ်းမှာအဲကိတ်လမ်းတကြောလုံးအဲ့မှာမှာကျွန်တော်သွားလို့ရတယ်ဘယ်ချောင်းမျိုးနဲ့တောင်မြောက်တိုင်းနဲ့ဒေသဟာ မြို့သားညီညွတ်ဆိုရအင်ဂျီကအထောက်20စတင်မှာလာမှာတနင်္ဂနွေနေ့ရေးပေါ်အခြေအနေကြေညာပြီးပုတ်ခန့်စစ်စတင်တဲ့နေ့မှာတနင်္လာရီတိုက်တဲ့ပထမဆုံးတိုက်ပွဲဖြစ်ပွားတဲ့ဒေသတခုလည်းဖြစ်ပါတယ်ဒီကနေ့အချိန်လဲတိုက်ပွဲတွေဆက်တိုက်ဖြစ်နေစပါစစ်ကောင်စီရဲ့စစ်ဆေးခစ်တွေလည်းညှာစွာရှိနေပြီးစစ်တပ်ကတောင်ပြောင်တိုင်တဲ့ကိုဇေဝါအစားအသောက်တွေယူခွင့်တွေကိုကာတာထားပါတယ်ကိုမင်းရဲက
ကိုယ်ဆောင်တွေဟာမကြွန့်ကျင်တဲ့သူတွေရဲ့အကူအညီနဲ့မတိဆိုတဲ့စေဝါကိရိယာတွေနဲ့သာကလေးမွေးဖွားနေကြရပါတယ်။ကိုယ်ဆောင်အမျိုးသမီးတွေပါဝင်စေဝေးဆောင်သူတွေအတွက်လိုအပ်တဲ့စေဝါတွေနဲ့မရကြပါဘူးလို့ကိုမင်းရဲကပြောပါတယ်။ဘယ်လိုတိုင်းနေတယ်မှာတော့ကျွန်တော်တို့စေဝါကြတော့ရတဲ့ချိန်တော့ရပလို့ကျွန်တော်တို့ပဲဆွေးရတာပေါ့နော်။စေဝါအလိုမျိုး တလာလောက်နေပါပြရတဲ့ချိန်တွေကျရင်စေဝါတွေကပြက်လက်မှုတွေတော့ရှိတယ်။အဲ့ဒီချိန်တွေကျရင်တော့စေဝါတွေကတော့ပြက်လက်တယ်။ရိတ်ခါတွေလည်းပြက်လက်တဲ့ချိန်တော့စိတ်တူတူပဲသွားရတယ်အဲ့လိုမျိုးတော့ဟာရဟာရတော့ချိုးတဲတဲ့ချိန်တွေမျိုးပါရှိတယ်ကို။စေဝါကျတော့လည်းလေယူရတာတော်တော်လေးကိုခက်ခဲတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လေယူရမယ့်လမ်းတွေအကုန်လုံးကပိတ်ဆို့မှုတွေခံနေရတဲ့တော်တော်လေးအဲ့လ
Jin a data rune, Plimka, Pipwa, data to my sony, going some amusement to her, say you, Sika a cake out, Luada jamma is star shop move, Miyashi Jababu. Dajangle, Glee de soda, Glee on Migima, de so darry pit me anybody. Daughter than say Gleearo, a pet day at the shinime sewing, a goose soil, Shella Dalo shinimaba.
ကိုယ်တော့အရွယ်တူသူများကလေးတွေကိုကြည်ပြီးလူလောကထဲဝင်လာကြရတဲ့သူကလေးကိုလွမ်းဆော့နေရှာပါတော့တယ်။လာလာလာဟိုပဲပလန်ဆဲရမှာလဲ။ညာလူတွေမွေးကူးကူးဆိုတာတော့ကျွန်မမှတ်တော့ပေးသေးလို့မလားမသိဘူး။ဆေးရုပ်ကလေးနဲ့လာတာ။အခုကကလေးမပါပဲပြန်ဆဲရမှာပါလား။ဇာတဲ့သူတွေကမွေးကူးပြီ။ကျွန်မမှကလေးကသေသွားပြီဆိုတော့စိတ်ထဲမှာတော့ပဲကောက်ပါမလဲ။ကိုသားသမီးပဲလေ။ဒီလိုပဲစိတ်တည်ပြီးနေ
တာပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာ Foundation Heron Day နဲ့ The Way West တို့ကပူးပေါင်းပြီးတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဆရာနာသိမ့်ပြီးဖြစ်လာတဲ့တိုက်ပွဲသစ်တွေကြားတင်းနေတဲ့တိုင်းကကိုဝင်ဆောင်ဒုက္ခသည်တွေရဲ့ကိုဝင်ဆောင်တွေရဲ့ဒုက္ခကြီးကို Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဥတ္တမောင်တန်ဆွေးနွေးတင်ဆက်ပေးထားတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့အသွင်အကူးပြောင်းကာလတရားမျှတမှုကိုပြောပြထားပါတယ်။လက်နက်ကင်တိုက်ပွဲတွေနေရာတော်များများမှာရှိနေတဲ့မြန်မာနိုင်ငံမှာစစ်တပ်သားမကတခြားအဖွဲ့တွေကြားမှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆက်ဆွဲမှုတွေရှိနေပါတယ်။ဒီမိုကရေစီအသွင်ပြောင်းနိုင်ဖို့ကြိုးစားနေတဲ့ကာလမှာတရားမျှတမှုရှိအောင်ဘယ်လိုလုပ်နိုင်ပါလဲ။ကရင်မျိုးသမီးစီယုံကတော့ဆက်ဆက်ကိုဥတ္တမောင်တန်မေးထားတာပြပြပေးပါဦးခင်ဗျာ
အာဒါရှင်စနစ်ကလည်းဒီမိုကရေစီစနစ်ကိုခုပြောင်းတဲ့အခါမှာအသွေးခုပြောင်းရေးကာလတရားမျှတမှုကလည်းအတော်လေးအရေးကြီးတဲ့အကြောင်းရင်းတည်းဖြစ်ပါတယ်ဒီပါဒီအကြောင်းကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကရင်မျိုးသမီးအစည်းအဝေးမှာတော့ဆက်ဆက်ဖြစ်ပါတယ်ကျွန်မရေမင်္ဂလာပါခင်ဗျာ
โอเคมิงลาပါရှင
်โอเคဆရာမကျွန်တော်တို့ဒီအသွေးကူးပြောင်းရေးတရားမျှတမှုလို့ပြောတဲ့အခါမှာဒီမိုကရေစီစနစ်နဲ့ဘယ်လိုဆက်ဆက်တယ်လဲဒီမိုကရေစီကူးပြောင်းဖို့အတွက်ဘာကြောင့်အရေးကြီးလဲဒါလေးနဲ့ကျွန်တော်စာပြင်ပါတယ်ဆရာမ
ဟုတ်ကဲ့ပါရှင်ကျွန်တော်မြန်မာနိုင်ငံကနှစ်ပေါင်း90ကျော်ပေါ့เนาะကျွန်တော်ဒီပြည်တွင်းစစ်တွေဖြစ်လာတဲ့အခြေအနေကြောင့်ပြီးလို့ရှိရင်နိုင်ငံရေးပဋိပက္ခကြောင့်ပေါ့เนาะဒီလူခွေးချုပ်ဖောက်မှုများစွာကိုကျုပ်တွေးရင်ဆိုင်နေရတယ်ပေါ့နော်အဲ့ဒီမှာဆိုရင်လေဒီအထုသဖြင့်ဒီလူခွေးချုပ်ဖောက်မှုထက်ကျော်လွန်တဲ့ရာဇဝတ်မှုတွေကိုချုပ်ဖောက်နေတာကိုကျွန်မတို့တွေးရတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုတခြားလို့ခေဆက်ဆက်မှာတခြားလို့ချုပ်ဖောက်လာတာကလည်းပြစ်ဒဏ်ကင်းလို့ခွင့်ပေးတယ်ပေါ့နော်ကျွန်မတို့ဗာတရားမျှတမှုမှမရဘဲနဲ့ပြစ်ဒဏ်ကင်းလို့ခွင့်ပေးနေတဲ့ဟာတွေရှိတယ်ပေါ့နော်ဆိုတော့တခြားသောဒီဒီအတမ်ဖက်စစ်တမ်းမဟုတ်တဲ့သူတွေလည်းဒီလူခွေးချိုးဖောက်မှုတွေအများကြီးကျุလုံနေတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဒီအနာကနိုင်ငံတိဆောက်ဖို့အထိကလည်းဒီတခုခုလိုတယ်ပေါ့နော်ဆိုတော့ကျမတို့ဒီနေ့မှာဒီအသွေးကူးပြောင်းရေးကာလကမဖြစ်မနေဘူးကျမတို့တိဆောက်ရမှာဖြစ်တယ်ပေါ့နော်အဲ့ဒါမှသာလေကျမတို့ဒီတရားမျှတမှုကိုကျမတို့ရှာဖွေစပြီးတော့ရှာဖွေရမယ့်အစီအဖြစ်တယ်လို့ပြီးလို့ရှိရင်လည်းကျမတို့လူထုတွေနဲ့ပြန်လဲယုံကြည်မှုတည်ဆောက်ပြီးတော့ဒီကောင်းမွန်တဲ့နိုင်ငံတစ်ခုပေါ့နော်ကောင်းမွန်တဲ့ဒီမိုကရေစီစနစ်ပြောမလားကောင်းမွန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်သွားမလားဆိုတဲ့ဟာတစ်ခုကိုကျမတို့ကောင်းကောင်းမွန်မွန်ယုံယုံကြည်ကြည်နဲ့သွားနိုင်မှာဖြစ်တယ်ပေါ့နော
်ဆိုတော့ဒီလူခွေးချုပ်ပေါင်းမှုတွေကလည်းတရင်တွေကိုကြည့်လိုက်လို့ရှိရင်ပို့ပြီးတော့ကျွန်တော်တို့စိုးလာတာကိုတွေ့ရတယ်ဆိုတော့ဒီတန်နေရာလေးကနေကျွန်တော်တို့ဘလို့ထွက်မလဲဆမဘလို့ထင်ပါလဲ
จัมเปสิตาก็จุลนเดยาซูมุริกาနိုင်ငံတကာရဲ့ဥပဒေအရာပေါ့နော်ကျุလို့နေတာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တစ်ဖက်မှာလည်းဒီကျွန်တော်တို့နိုင်ငံတကာရဲ့ရန်တရားတွေရှိလာတယ်ပေါ့နော်ဥပမာဆိုရင်အချက်လဲကောင်းယူသိသိထားတဲ့ဒီ WWM ရှိလာတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့ DICJ မှာရောတခြားသောနိုင်ငံတွေလည်းကျွန်တော်တို့ကြားမိလာတာကတော့ဒီ universal judiciary မှာเนาะဒီကိစ္စရတွေကလည်းလှုပ်ရှားလာဖို့ရှိမယ်ဗောနော်အခုဆိုရင်လည်းဒီအာဂျီတီးနာမှာလည်းလှုပ်လာတာရှိတယ်ဗောဆိုတော့ဒါတွေကကျွန်မတို့အတွက်ဗောနော်ရိုဟင်ဂျာတွေကလှုပ်တယ်ဆိုပေမဲ့ကျွန်မတို့ယုံကြည်တယ်ဒါမြန်မာတနိုင်ငံလုံးအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိလာဖို့အတွက်ဗောနော်သူတို့တွေကိုယ်တိုင်ကလည်းပြောလာတယ်ဗောနော်ဆိုတော့ကျွန်မတို့ဝိုင်းဝန်းပြီးတော့အာထုတ်ဖို့လိုမယ်ပေါ့နော်ပြီးလို့ရှိရင်လည်း WWM ကနေအချက်လက်တွေကိုကျမတို့ပေးပို့ဖို့ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီရန်တရားတွေကလည်းအလုံးလှုပ်ဖို့ကိုလည်းကျမတို့ကလည်းတိုက်တွန်းလှုပ်ဆောင်ရမှာဖြစ်တယ်ပေါ့ဒါကတော့နိုင်ငံတကာအခန့်ကဏ္ဍပေါ့ဘယ်လိုပဲဖြစ်ဖြစ်ကျမတို့ကတော့တွဲရမှာပဲကျမတို့စူးစမ်းရမှာဖြစ်တယ်ပေါ့နော်နောက်တစ်ခုကျတော့ကျမတို့ပြည်တွင်းမှာပေါ့နော်ကျမတို့ပြည်တွင်းမှာလည်းကျမတို့အခုဆိုရင်တချို့သောနယ်မြေတွေမှာအုတ်ချုံထိတ်ချုံနိုင်ထားတယ်ပေါ့နော်ဥပမာဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆိုလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါ့နော်ပြီးလို့ရှိရင်လဲတခြားသောဒီစကိုင်းတိုင်းတို့မကွေးတိုင်းတို့ပေါ့နော်တခြားသောတိုင်းတွေမှာလဲသူတို့အုတ်ချုံနေတဲ့နယ်မြေမှာဒီအစိုးရအဖွဲ့တွေပေါ့နော်ဖွဲ့လာတယ်အခုဆိုရင်လဲကျမတို့တချို့သောပြည်နယ်ပေါ့နဂရီနီပြည်နယ်ဆိုရင်လဲဒီအုတ်ချုံရေးကောင်စီဖွဲ့လာတယ်ပေါ့နော်ဆိုတော့ဒီတဖို့နဲ့ကျမတို့ပြည်တွင်းအတွင်းမှာလဲကျမတို့ဖြည့်ရှင်းနိုင်တဲ့ရန်တရားတွေကိုရှိလာတယ်ဆိုရင်တော့ဒါတရားမျှတမှုကိုတဖြည်းဖြည်းနဲ့ပေါ်ဆောင်လာမဲ့အခြေအနေတွေကိုလဲရှိလာမှာဖြစ်တယ်ပေါ့နော်ကျမတို့အခုတိုင်းရင်းသားတော်လိုက်ရေးအာစုတွေဒီထဲမှာကောတော်လိုက်ရေးအဖွဲ့စီတွေထဲမှာဆိုသူရဲ့တရားစီရင်တဲ့ရန်တရားတွေရှိတယ်တရားစီရင်ရန်တရားမှာဒီမှာလဲဒီလိုဖြစ်နေတဲ့လူခွေးချုပ်ဖောက်မှုတွေကိုပြပြတတနဲ့ဒီတရားမျှတစွာနဲ့စီရင်သွားမယ်ဆိုရင်သူတို့ရဲ့အုတ်ချုပ်ရေးရန်တရားတွေသူတို့ရဲ့အုတ်ချုပ်နေတဲ့တရားစီရင်ရန်တရားတွေကလည်းဆိုမိုးလာမယ်ဥပသူတို့ရဲ့နေနေဥပဒေတွေလည်းဆိုမိုးလာမှာဖြစ်တယ်ပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာမဒီစကားနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဆရာမကျွန်တော်တို့ဟို1988ခုနှစ်အလွန်ကာလတွေမှာကျွန်တော်တို့တလိုင်းအရာစုတွေကြားရပါလို့ဖြစ်ခဲ့တယ်တော့တရင်ပေးဆိုပြီးတော့ကျွန်တော်တို့နော်အရေးယူခဲ့တာလည်းရှိတယ်အခုလည်းတရင်ပေးဆိုပြီးတော့ကျွန်တော်တို့နော်ကျွန်တော်တို့တင်ရတဲ့ပြစ်ခတ်တာတွေနော်ဆိုပြီးတော့ရှိနေတယ်ဒီလိုကိစ္စမျိုးတွေကိုပေါ့ပလိုင်းအားစုတွေကဘလို့များကင်ဆယ်ဖို့ရှိပါတယ်လေဘလို့များကင်ဆယ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ရှိကျမတို့ကတော့ဒီအထူးသဖြင့်အချက်လဲများဝေတာတွေကဘယ်သူဘယ်ဝါလဲတေချာစီစစ်ဖို့လိုတယ်ပေါ့တော့ပြီးလို့ရှိရင်လဲကျမတို့ကိုအတွဲကိုဒီအချက်လဲရရှိဖို့သူတို့ဘလို့စွန်းစားရလဲဆိုတဲ့ဟာကလဲအတိမပြုတ်ဖို့လိုတယ်ပေါ့နော်ကျမတို့verification တော့လုပ်ဖို့လိုတယ်ပေါ့နော်လူထုတွေသိအောင်တော့ verification လုပ်ဖို့လိုမယ်လို့တော့ကျမကတော့ယူဆတယ်ပေါ့နော်ပြီးလို့ရှိရင်အစွမ်းသာကျမတို့ပြောသလိုပဲအချက်အလက်တစ်ခုကိုမမှန်ကကန်ရရှိဖို့ကစနစ်ရှိဖို့လိုတယ် system တစ်ခုရှိဖို့လိုတယ်ကျမတို့ဘသူတွေကိုခန့်မလဲဘသူတွေစီကိုကျမတို့ကအချက်လက်ယူမလဲဘသူတွေနဲ့ကျမတို့ယုံကြည်မှုတည်ဆောက်ရမလဲဆိုတဲ့ဟာကပေါ့နော်အဲ့ဒီဟာတွေကပို့ပြီးတော့စနစ်ကြတယ်ပြီးလို့ရှိရင်အတိပို့ပြီးတော့တိကျတေချာတဲ့အချက်လက်တွေရမယ်လို့လည်းယူဆတယ်ပေါ့
ဒီတရားမျှတမှုအကြောင်းပြောကြတဲ့အခါမှာဒါသောအဖြစ်ကခုံယုံတင်တဲ့ကိစ္စလိုပဲနားလည်ကြပါတယ်ဆိုတော့အကူပြောင်းဆန်ရတရားမျှတမှုကအဲ့ဒီလိုခုံယုံတင်တာတခုဒဲပဲနီးနာရန်တရားရှိသလားခြားသောနီးနာရန်တရားတွေရောရှိသလား
ဟုတ်ကဲ့ကျမတို့ကဒီသူဟာက၄ပိုင်းရှိတယ်လေနော်ဆိုတော့ကျွန်တော်တရားမျှတမှုတစ်ခုထဲနဲ့ပဲကျမတို့ညင်းချတဲ့လူပေါင်းတည်ပေါ့နော်ပြီးလို့ရှိရင်လည်းဒီမိုကရေစီတခုကိုတည်ဆောက်နိုင်မယ်လို့ကျမတို့မယုံကြည်ဘူးပေါ့နော်ကျမတို့ဒီကျမတို့ဆိုရင်အများကြီးလောက်ရမှာကျမတို့မြန်မာနိုင်ငံဆိုပေါ့နော်ဒီလူခွေးချိုးဖောက်မှုတွေကဒီရာဇဝတ်မှုတွေရောပေါ့နော်ကျမတို့တေချာလေးအချက်လက်စုဆောင်ပြီးတော့တေချာစီစစ်ရမှာဖြစ်တယ်လူခွေးချိုးဖောက်မှုဆိုကျမတို့ဘယ်လိုခန့်ခန္ဓာဘယ်လိုနေရပြည်တွင်းအတွင်းမှာဆိုကျမတို့ဘယ်လိုဖြေရှင်းမလဲပေါ့နော်ဒီရာဇဝတ်မှုတွေဆိုကျမတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုတေချာစီစစ်ရမှာဖြစ်တယ်ပြီးလို့ရှိရင်လည်းကျမတို့ဒီနိနာ ထိုင်ရခဲ့ရတဲ့သူတွေရောဒီရှင်တန်လွတ်မြောက်လာသူတွေကိုကျမတို့ဘယ်လိုစနစ်တေချာစနစ်တကျပြလဲကူးစားရေးလုပ်ငန်းစဉ်တွေကိုကျမတို့လုပ်မလဲပေါ့နော်ပြီးလို့ရှိရင်ဒီ
မလောက်ခင်မှာပေါ့เนาะကျွန်တော်တို့လူထုတွေနဲ့တေချာကွန်ဆောလုပ်ရမှာဖြစ်တယ်ပေါ့เนาะဆိုတော့ဒါတွေကလောက်ဆရာတွေအများကြီးရှိတယ်ပေါ့เนาะဒီတရားမြတ်မှုတစ်ခုထဲနဲ့တော့မရဘူးပေါ့เนาะဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ဆရာမဒီအခုပြောင်းတရားမြတ်မှုဆိုတော့ကတချို့နိုင်ငံတွေမှာဆိုလို့ရှိရင်အတော်လေးအခြေယူရတာလည်းရှိတယ်။အမှတန်ကိုရီးယားဆိုလို့ရှိရင်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဥရော Nina Yadia, Polo Bia, they will break a loud away, a general, no, the loud of a pinia and the Tamashi. Did all below Nina Yandia go tea saw ye, Asia dread. Call your money at your babu, the commonus, and my tema lecture.
Ah, okay, she, tomorrow ye a chinity go, leca la puga, salo pulume bono, tomorrow a cool tiny gale, tomorrow, Jati Yatalavano, you got where Pide Nauma, the Gonsa or Tibono, Sheila may any tama, Jamaro, Yogide, a piano let coo, Sheila Malavano, Dugale, the Mumananga, Yigu, Guni, Pampo Pugale, the Anayare Party Gale, the top of your Surari, Duyarevano, Sura, Eddie Echini, Ligani, Elumu, Sanaime, the Chananga Ribono, name is so you know. Jamaru, I see a name in my name, Yiga, the PP Nero, the Cuckoo Pianella name, Pitevono. That we met the Chararo, I change Jamevono, Bellu, a to the Pi Jamaru, Pidwe, Yi, Gesa, Rego, a Chichi, Pishina, Bepio, Ye, Nangadagane, Sassani, De, Longarigo, Losana, Bepio, Jaro Dolly, a Che Yuyare, and Nitama, Jamaru, don't do ye sign the Arivono, so. Jamaru, Dijara de Cugaro, I chain a dieta, the Cudo, Amyailu, Amebono, okay.
Sama, Jesu, Yai demare, Sama.
Okay, ma, Jesu, Yai demare, ha.
Okay. A coo, Cubion Saya, Yanada Mujabo, Sweetway, Wadubado, Jamaru, being you, we see you, ma, no sense at the party. Turn on the bomb, ma.
A cool young gala, the Amyata Mujan, Utamount and Sunny Timpia Pigere, Democracy Luke in a Kipian Kaba, a Sizema, Nasin, Chishu Kiaraba, Machagamale, Ashanang, Pawin, Sunina, and not a person canary libo, Shidiramo, said Nasin, Chishu, Java Unkna.
Few American Danganis in Tinsabinide, now Sonya Kabanem Yamadrine, Drin San Marigo, Emi Drin Lapine, VAB that is go Nizin Yak Pubini Variation. A cruise when the Facebook Sammy Nagani Brother Gugu down you nine Marie. Facebook don't be read in it. View in my wife Facebook Sammy Nama, sign up to read a piano danigo, nailing a lowly out. Tomorrow internet, Bema Sammy Naboga, Emadrin Law down you nine in the Yago Yoshi Barry. View in my wife Bema Sammy Nama's rene, the Rene Ama, when some mummy's ray counts in it, Nazi Emadrin was ray, Sada late reno, Egani pro Emadrin Law down you nine Marie. Now, to Ningaro, viewing your ma email Lisa, Burmese at viewingnews.com. Tamam Hoyle, viewing your ma Facebook Messenger and Nibro, go your email Lisa go, Yepo Lipano. Email Lisa go, Dicha, Mao, Yepo Rolovari. Nays in the Ninatin, Pobinide, email Drinoga, Dringons and Ninet, Drinjoko, the Zutizide, Yashi, Nayanlo, season beat Hawaii. View a beat that red Drinigo, Radio Yum in the Channel, Internet Ugani, Yapo Binivari.
Mingla, Jajama Tarashimakmia, few American than yet Saninia by a season ago, Washington DC, Muragani, Sabiro Tayet, Tolum Binibare, D season ago, Nyasen IT, Lindomita, Thons and Ning, Azette. Now, Lindomita, Diakuzero, being VOE, Facebook website, and YouTube, Male, Sabiro, Nasin, Chishunamare. A good Sabi, Tolum Pedame, a season, Dudia by Mado, not a Saninia person, Canary Pete, Lea Sibone, Uduyadi, Matangi. Ashanang a season of Patamazo Nasin Chishu Alma. India Wenjijo Modiha, American Pironzigo, Lia Lebe, Yoshi, Twabare, သူ့ရဲ့ခီးစဉ်အတွင်းအာကာသဆိုင်ရာပူပေါင်းဆောင်ရွက်မှုတွေအပြင်စစ်လက်နက်ပစ္စည်းတချို့ဝယ်ယူမှုတွေလည်းပါဝင်ခဲ့ပါတယ်။ဝန်ကြီးချုပ်မော်ရီရဲ့အမေရိကန်ခီးစဉ်ပါဝင်အိန္ဒိယနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့ဆက်ဆံရေးအကြောင်းကိုစောမှုကြောင့်ပြောပြပေးပါဦးခင်ဗျာ။
India Winito, Narendra Modi Ha, American Pidan Zuko, John La Nasetiani Gandhi, Naseliani T, Diawin Toya B, American Tamara Joe Biden at Triso Pivane, Naseniani, Tamara Biden at Winito Murio Triso B, who do at the Renza Shinlin Wemba, Murab Biden up, Joseph Pivane.
The Prime Minister and I had a good discussion about democratic values.
Winito Modi Net, General Democracy Tamburi, a Chow, soon we get about it. တူးနဲ့တူးလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးကြကြပါတယ်အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးမှာတူးနဲ့တူးအပြန်အလှန်လေးစားမှုရှိပါတယ်။ဒါကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါပြည်သူလူထုမတူကွဲပြားမှုပွင့်လင်းတဲ့ယဉ်ကျေးမှုတီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီစရိုက်လက္ခဏာတွေတူညီတဲ့အတွ
န်နဲ့အိန္ဒိယဟာပုံမနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်ဓေဌာပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ်
။ At the turn of century now
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဖက်မဟာမိတ်ဖြစ်လာပါတယ်။
တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးကိုင်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာကွယ်ရေးဆိုင်ရာကြောတောက်နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာဂျားနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါအပြင်ယူကရိန်းကူညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့ကဲခတ်တီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်၊ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်ဉာဏ်ရည်သူနည်းပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နှစ်နိုင်ငံနည်းပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုသရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုကြဆိုင်ခဲ့ပြီး2017ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတီးခြားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် jet engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်၊ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရာရုရှားကိုမိခိုအားထားနေရတာရှော့ချနိုင်မှုအတွက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအက်စလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်စစ်လက်နက်ပစ္စည်းတွေအိန္ဒိယကိုပုံမိုရောင်းချပေးဖို့ကတိပြုခဲ့ပါတယ်။ဒါ့အပြင်မတ်လတည်းတုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုတွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကတိပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူ့အခွင့်အရေးအရဝေဖန်မှုတွေနဲ့စွဲ့မှုတွေရှိပါတယ်။သူ့လက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေကျဆင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မော်ရီကမဟုတ်မမှန်ကြောင်းသမ္မတဘိုင်ဒန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆုခဲ့ပြီးလူခွန်ရင်းနဲ့ဖွဲ့စည်းပုံစီမင်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မော်ဒီတို့အင်ဗျူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်သူ AI ကိစ္စတွေနဲ့နည်းပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မော်ဒီရဲ့ခရီးစဉ်အပြီး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြပြလိုက်ရပါမယ
်။အိန္ဒိယဝန်ကြီးချုပ်ကအမေရိကန်ခီးစဉ်ပါဝင်သူတို့ရဲ့မဟာမိတ်တွေနဲ့ဆက်ဆံရေးကိုအာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုကျော်ပြောပြပေးခဲ့တာပါ။အခုတော့လေယာစီးပွားသတင်းများအစီအစဉ်မှာစားကုန်ဆိုင်ရာဈေးတက်တာပါဝင်ကိုပြောပြထားပါတယ်။အခုရပိုင်းတဲ့စောင်းစီဈေးတွေကသတ်မှတ်ရင်းရင်းဈေးထက်ကိုထက်ဝက်လောက်တက်နေပါတယ်။ဝက်မွေးပြည်သူတွေကတော့မွေးမြူအစားဈေးတွေတက်နေလို့အခက်တွေ့နေကြရပါတယ်။အခုလိုသတင်းတွေအပြင်တပတ်အတွင်းလေယာထက်ကုန်သီးနှံဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာစောင်းစီဈေးနှုန်းတွေဟာစစ်ကောင်စီကတတ်မှတ်ပေးထားတဲ့ရည်ညွှန်းစီးတဲ့ထောက်အပ်ခန့်မြင့်တက်နေရဆိုတဲ့သတင်းနဲ့ဆက်ပြင်ပါလေ။လက်ရှိဈေးကွက်အတွင်းမှာစားအုပ်စီဈေးနှုန်းတွေကစစ်ကောင်စီလက်အောက်ခံစားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတက်မှတ်ထားတဲ့အခြေခံရည်ညွှန်းဈေးထက်ထောက်ဝနီးပါးမြင့်တက်နေရလို့စားသုံးသူတွေကပြောပါတယ်။စားသုံးစီလုပ်ငန်းကြီးကြပ်ရေးကော်မတီကမလကရည်ညွှန်းဈေးကို4165ကျပ်တက်မှတ်ပေးခဲ့ပြီးဇွန်လ19ရက်နေ့ကနေဇွန်လ25ရက်နေ့အထိကိုတော့လက်ကားဈေးတစ်ပိဒါကို3860ကျပ်တက်မှတ်ထားပါတယ်။ဒါပေမဲ့ပြပဈေးကွက်မှာတော့စားသုံးစီတပိတ္တာကို6500ကျပ်ထပ်မှပေါက်ဈေးရှိနေတယ်လို့စီကုံတယ်တွေကဆိုပါတယ်။စားအုပ်စီအဓိကတင်သွင်းနေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြပတင်မှုမှုခွင့်ပြုတဲ့ပမာဏကိုရှော့ချထားတာကြောင့်တင်သွင်းသူတွေကပြည်တွင်းလက်လီလက်ကအယောင်ဆိုင်တွေကိုအကန့်အသတ်နဲ့ဖြန့်ဖြူးနေတဲ့အတွက်စီစဉ်နှုန်းတွေမြင့်တက်နေရတာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးစီလုံငန်းရှင်တို့ကပြောပါတယ်။ပြည်တွင်းမှာတနှစ်ကိုစားအုပ်စီသုံးဆွဲမှုကတန်ချိန်7သိန်းကျော်ရှိနေရာကြောင့်နှစ်စဉ်တန်ချိန်6သိန်းကနေ9သိန်းလောက်ကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ
်။မွေးမြူရေးအစားအစာမြင့်တက်နေရာကြောင့်ဝယ်မွေးမြူရေးလောက်ကန်သူတဲ့အခက်အသွင်းတွေပါတယ်။ပြည်တွင်းဝယ်မွေးမြူရေးလုပ်ငန်းမှာမွေးမြူရေးအစားအစာနှုန်းတွေမြင့်တက်နေရာကြောင့်မွေးမြူရေးလောက်ကန်သူတွေအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့တပိုင်တနိုင်ဝယ်မွေးမြူရေးလောက်ကန်သူတွေကပြောပါတယ်။ဝယ်မွေးမြူရေးအတွက်အသုံးပြုရတဲ့ကုန်ကြစရိတ်ကသာမြင့်တက်လာပြီးအသားသွင်းဝက်ချံဖန်ဆီးကကျဆင်းနေတယ်လို့ပွဲစားတွေရဲ့ဈေးနှိမ့်ဝေယူခြင်းကိုလည်းခံနေရတယ်လို့ဝယ်မွေးမြူရေးလောက်ကန်သူတွေကပြောကြပါတယ်။လရှိမှာကုမ္ပဏီထုတ်ဝက်စာ 25kg တအိတ်ကို4000ကနေ9000ကျပ်ဝန်းကျင်ထိပေါက်ဈေးရှိပြီးဝက်သားပေါက်ဈေးကလည်းတနတာအရွယ်ဝက်တစ်ကောင်ကို3400ကနေ25000ကျပ်ထိပေါက်ဈေးရှိနေတယ်လို့ပုဂိုးသားအနောက်ချင်းကဝက်မွေးမြူရေးလောက်ကိုင်းနေသူကိုမင်းဆွေကပြောပါတယ်။မွေးမြူသူတွေထံကပွဲစားပြီးပြန်လည်ဝယ်ယူတဲ့အသားသွင်းဝက်ချံဖန်းဈေးကတော့ပြခဲ့တဲ့မေလအလယ်လောက်ကတပိတ္တာကို1900ကနေ12500ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်။လက်ရှိမှာတပိတ္တာကို9000ကနေ11000ကျပ်ဈေးနဲ့သာရောင်းချနေရတာပါ။ပြင်းတွင်းအသားငါးဈေးကွက်မှာတော့ဝက်သားတပိတ္တာကို12000ကျပ်ထိပေါက်ဈေးရှိနေတယ်လို့ဆိုပါတယ်။ အခုလိုမူတင်ကာလာဆိုရင်ဝက်ချံတွေမှာဝက်တွေဖျားနာတက်ပြီးအုပ်စုလိုက်တိဆုပ်တက်တာကြောင့်ကျမရင်းနဲ့ဝက်ချံသက်ရှင်ရေကိုပုံမူကြီးဆိုင်နေရတယ်လို့လဲရှင်းပြနေကဝက်မူကြီးရေလောက်ကိုင်းသူတို့ဥပပြောပါတယ်အသားသောဝက်တကောင်ကိုတားခွဲပြီးချိန်၄လကနေ၅လလောက်ထိမွေးနေကြရပြီးအစာစီဆေးကုသစီဝက်ပေါက်ဖိုးကုံကြောင်းဝင်စတဲ့အထွေထွေကုံကြောင်းစီအပါဆိုရင်၅သိန်းကျပ်အထက်မှာရှိနေပါတယ်
တရုတ်ဘက်ကစံစကွဲတင်မှုကရတန်းလူမီပါဖြစ်နေပါတယ်မြန်မာတရုတ်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့မူဆယ်တရက်ငါးမိုင်ကုန်သွယ်ရေးဆောင်မူဆယ်ကျင်းစန်းကြော့နယ်စပ်ကိတ်ကနေတရုတ်ဘက်ကစံစကွဲတင်မှုကရတန်းလူမီပါဖြစ်နေလို့နယ်စပ်ကုန်သွယ်ရေးကပြောပါတယ်လက်ရှိပြည်တွင်းမှာဖြစ်ပေါ်နေတဲ့စံစကွဲစည်းနှုန်းမြင့်တက်မှုနဲ့ဈေးနှုန်းမတည်ငြိမ်မှုတွေကြောင့်ပြည်ပတင်မှုရတန်းနေရာဖြစ်တယ်လို့စံကုန်သွယ်ရေးကဆိုပါတယ်
လောလောဆယ်တော့ဒီကျန်းစားကြအပေါက်ကနေပြီးတော့ဒီဥက္ကဋ္ဌကတော့သဘောတာတော့မရှိတဲ့လောက်ပဲဖြစ်နေတော့တော့နည်းတယ်ဆိုလို့နော်အဝင်မရှိတဲ့လောက်ဖြစ်နေတော့ဒါပါကြောင့်လဲဆိုတော့ဗမာပြည်ဒီမှာရှိတဲ့ဈေးနှုန်းနဲ့ဒီဥက္ကဋ္ဌပေးတဲ့ဈေးနှုန်းနဲ့ဆက်ကြည့်လိုက်ရင်တကယ်လို့ကိုယ်တွေအကျိုးကြီးဘာမှမရှိတဲ့အတွက်ဒီဥက္ကဋ္ဌကိုစံပြေဖို့ဥပါဘုရားလောလောဆယ်တော့တော်တော်လေးနည်းပြီးတော့မရှိတဲ့လောက်ပဲဘာဖြစ်နေတာလဲဒီဒီကတော့ကြာမှာပြည်နာပြည်နဲ့အမှုချတာလေအခုကတပီတော့တော့မသွားနိုင်ဖြစ်တယ်လေ။နောက်ကျတော့ဝေတတော်နေတယ်လို့ပြောပါတော့
။အရင်ကကျင့်စံကြော်နေစိတ်ကလည်းတရုတ်ဘက်ကနေ့စဉ်စံစကွဲတင်မှုဟုကားစီးရေဆယ်စီးအထက်ရှိပေမဲ့လက်ရှိမှာတော့တရုတ်ကကားတစ်စီးလောက်သာတင်ပို့နိုင်တဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်နေစက်ကလည်းတရုတ်ကစံစကွဲတင်မှုကအရင်ပန္နာနှစ်ထက်တိတိတသာရောကျသွားမှာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ်။မြန်မာနိုင်ငံစံစဘာကုန်တယ်များအတင်းကတော့စံစည်းကွက်မှာတော့ရှိဘူပေါ်ဆန်24ပြီတဲ့အေကိုတသိန်းတပေါင်းချက်အထိပေါက်ဈေးရှိနေပြီးပြင်ပဆန်လက်လီဈေးကွက်မှာတော့စံတဲ့အေကိုချက်တသိန်း4000ဝန်းကျင်အထိဈေးမြင့်တက်နေတယ်လို့ဇွန်လ20ရက်နေ့ကထုတ်ပြန်ထားပါတယ်။စဘာဈေးကတော့ငွေစဘာတင်းတရာကို16သိန်းကနေစပြီးစဘာမျိုးစပေါ်မူတည်ပြီးဈေးမျိုးမျိုးရှိပါတယ်။ပြီးခဲ့တဲ့2022ခုနှစ်မူစဘာအဟောင်းဈေးကတော့တင်းတရာကို19သိန်းကနေ23သိန်းအထက်မှာရပ်တည်နေပါတယ်။
ဒါတွေတို့ရှိတဲ့ဈေးနှုန်းနဲ့တိုင်တယ်ဒီပြည်ထဲမှာစတဲ့ကဒါတက်သွားတယ်ဒီကျန်းစတဲ့တက်သွားတော့ငါကအဲဒီလိုမျိုးပို့မယ်လို့တော့ဒီတရားဆံလေးနဲ့ဒီလိုပြပေးတဲ့ဈေးတွေကဘလို့မကိုက်ဘူးဖြစ်နေတယ်ဒါကြောင့်အကျိုးပြမရှိတဲ့အတွက်အများကြီးခက်ခဲကြတာပါဘူးဆိုင်ကြီးဈေးကဒါကြီးသွားတယ်ဒီလိုပဲဆိုင်ကြီးကြီးသွားတော့ဆိုင်ကြီးကြီးကြီးသွားတဲ့အလျောက်ဆံလေးရတယ်ပြုတ်တက်လိုက်လို့ဖြစ်တော့ဒီလိုကဒေတိကဆိုင်တို့ဆိုင်ကြီးဈေးကတရားဆိုဥပဆိုင်ကြီးဈေးကတော့300လောက်ချရအောင်ဒီအတွက်ဒီနေ့ကြာရည်လာစီလို့ရတယ်။အဲဒီလိုမျိုးမြင့်တက်သွားတာဖြစ်ပါလိမ့်မယ
်။လက်ရှိမှာတော့ပင်လယ်ရေကြောင်းကနေမလေးရှား၊ဖိလစ်ပိုင်၊စပိန်၊တူရကီ၊အီတလီစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း25နိုင်ငံကိုစံတင်မှုနေတယ်လို့စံကုန်တဲ့အတင်းကဆိုပါတယ်။မြန်မာနိုင်ငံစံတမအတင်းချုပ် MRF ကတော့စံဈေးနှုန်းတည်ငြိမ်အောင်ထိန်းချုပ်နေတဲ့အပြင်တင့်တင့်မြတ်တဲ့ဈေးနှုန်းတွေဖြစ်စေဖို့အတွက်လုပ်ငန်းကော်မတီတရက်ကိုဖွဲ့စည်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။
အခုစပီးဇွန်လ14ရက်နေ့ကနေ23ရက်နေ့ထိဈေးဝက်သွင်းတက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပြောင်းကတော့ဘက်ဈေးတက်ပြီးထိုင်းစက်ရုံချပြောင်းဈေးလည်းမြင့်တက်လာတာကြောင့်ပြင်သွင်းဈေးလည်းအနည်းငယ်ပြန်တက်လာပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1220ကနေ1240ကျားဈေးပေါက်ပြီး200ကျပ်ဈေးတက်လာပါတယ်။မော်ရွာကုန်စည်တိုင်းမှာတော့ပြောင်းခွစ်တက်တင်းကို19800ကျပ်ပေါင်စီရှိပြီးဈေးငိမ်နေပါတယ်။မန္တလေးကုန်စည်တိုင်းမှာပြောင်းခွစ်စီပင်3တင်းဝင်တဲ့အိမ်ကို6100ကနေ6150ပေါင်စီရှိပြီး1000ကျပ်ဈေးတက်လာပါတယ်။ပြောင်းခွစ်ဗမာကတော့3တင်းဝင်တဲ့အိမ်ကို5900ကနေ6000ကျပ်ဈေးနဲ့ဈေးငိမ်နေပါတယ်။
စတိုက်အတက်ရှိနေကြတဲ့ပဲစင်းကုန်ဈေးကတော့တထံကိုကျပ်သိန်း300လားအထိပြန်ကျဆင်းလာပါလေ။ရန်ကုန်ဘေးနားကုန်စည်တိုင်းမှာဇွန်20ရက်နေ့ကပဲစင်းကုန်တထံကိုသိန်း300နဲ့5000ကျပ်ဈေးပေါက်ပြီးရပိုင်တွင်ကျပ်3000နီးပါးဈေးပြန်ကျဆင်းလာတာပါ။အိန္ဒိယနိုင်ငံဈေးကွက်ကိုအာဖရိကပဲစင်းကုန်တွေဝင်ရောက်လာဖို့ရှိနေတာကြောင့်ဈေးကျဆင်းလာတာဖြစ်တယ်လို့ဈေးကွက်တွင်တုံ့သက်မှုတွေလည်းရှိနေပါလေ။ အိန္ဒိယနိုင်ငံဟာပဲလူရဲ့ချက်ရှိနေပေမဲ့မြန်မာနိုင်ငံပေါ်ပြည်ကုန်မှုကိုချွတ်ချပြီးအခြားပဲထွက်ရှိတဲ့နိုင်ငံကလည်းဝယ်ယူတင်သွင်းမှုကြိုးစားနေတာဖြစ်လို့ပြည်တွင်းစျေးကွက်ပေါ်တက်ရောက်မှုကိုမြန်မာကုန်တယ်တွေကစောင့်ကြည့်နေကြတာဖြစ်ပါတယ်
အာလူစီးတွေကလည်းစက်တိုက်မြစ်တဲ့နေရာကနေကြံကြဆင်လာပါတယ်။တရုတ်အာလူအုံငင်ရှိပြီးဈေးကွက်ထဲရောင်းဝယ်အေးနေရာကြောင့်ဈေးကပြန်ကျဆင်သွားတာပါ။ဘီယက်နမ်ကုန်စည်တိုင်းမှာဇွန်လ20ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့အာလူသပိတ်တာဈေးနှုန်းတွေကဟဲဟိုအီဝန်က2250ကျပ်၊ဟဲဟိုအိုကေက2400ကျပ်၊ဟဲဟို S1 က2400ကျပ်၊ဟဲဟို S2 က2400ကျပ်တရုတ်အာလူက2400ကျပ်အတီးတီးပေါက်ဈေးရှိနေပြီးတစ်ပတ်အတွင်းသပိတ်တာကို50ကနေ150ကျပ်ကြားဈေးပြန်ကျဆင်းလာပါတယ်။ရှင်းပြည်နယ်အောင်ပန်းဈေးကွက်မှာအာလူကော်လီအသေးကသပိတ်တာကို1500၊ A1 ဆွဲသပိတ်တာကို1900ကျပ်၊ A1 UU သပိတ်တာကို2000ကျပ်၊ OK သပိတ်တာကို2200ကျပ် S1 သပိတ်တာကို2500ကျပ်ပေါက်ဈေးရှိပြီးသပိတ်တာကို100ကနေ400ကျပ်အထိပြန်ကျဆင်းလာပါတယ်။အလူစီးပြန်ကြလာပြီမဲ့အခုနေမှာသွင်းအားစုစီးမြင့်တက်ပြီးရာသီဥတုဖောက်ပြန်မှုကြောင့်တီးနဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်လို့အာလူအထွက်နှုတ်ရောကြနိုင်တယ်လို့အာလူစိုက်တောင်သူတွေနဲ့ကုန်သည်တွေကသုံးသပ်ထားကြပါတယ်။အခုတင်ဆက်ပေးထားတဲ့တီးနဲ့စီးနှုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။စားကုန်ဆိုင်ရာဈေးတက်တာအပါအဝင်လျှက်ရစီးပွားသတင်းတွေကို Farmer Times Media ကပြောပြပေးခဲ့တာပါ။အခုတော့ဥရရာသီစီစဉ်မှာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးသိပ္ပံပညာရှင်တွေစူးစမ်းနေတာအကြောင်းပြောပြထားပါတယ်။ပုံမှန်ဆိုးရွားလာတဲ့ဥရရာသီပြောင်းလဲမှုကိုထိန်းချုပ်နိုင်ရေးကမ္ဘာတဝန်းကြိုးပမ်းအားထုတ်နေကြတာမှာသိပ္ပံပညာရှင်တွေကတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရတွေအကောင်းဆုံးမူဝါဒတွေချနိုင်အောင်မတူကွဲပြားတဲ့ဤတွေနဲ့ data အချက်လက်တွေစုဆောင်းတင်ပြနေကြပါတယ်။ကမ္ဘာပုံနှိမ်မှုရဲ့သက်ရောက်မှုကို satellite ဂျိုတူကနေစောင့်ကြည့်လေ့လာနေသလိုဝင်ရုပ်စုမှလည်းဆေစုနှစ်တွေနဲ့ချီလူကိုယ်တိုင်သွားလေ့လာနေပါတယ်။ဒီအကြောင်းနန်းလောင်ပြောပြပေးပါအောင်ခင်ဗျာ
။ Britain နိုင်ငံ Cambridge အခြေဆိုင်အနာတိကစူဇန်လေ့လာရေးဌာန BAS ကသိပ္ပံပညာရှင်တွေဟာရေခဲလွှာတွေအရေးပြောလာရင်ကြုံတွေ့ရမယ့်စိန်ခေါ်ချက်တွေနဲ့ပင်လယ်ရေမြင့်တက်နိုင်တဲ့အနေအထားတွေကိုအစင်မြင့်ဤပညာတွေနဲ့လေ့လာနေပါတယ်။ BAS ညွှန်ကြားရေးမှူးဖြစ်တဲ့ပမောက္ခဒိမ်းဂျင်းဖရန်စစ်ကိုရင်လည်းရှာဒီဥတုကြမ်းတမ်းလာတဲ့အာတိတ်ဆဲဝိုင်းစီ15ချိန်လောက်သွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်။
So climate change is clearly now the focus of our
ဒီမှာတော့အဓိကအာယုံဆိုင်သုတေသနပြုလေ့လာနေတာကဥတုရာသီပြောင်းလဲမှုရဲ့တက်ရောက်မှုပါ။အာတိတ်ဆဲဝိုင်းနဲ့အန်တာတိကတိုက်ဟာဥတုရာသီပြောင်းလဲမှုတွေကိုအများဆုံးတုံ့ပြန်နေတဲ့နေရာလေးဖြစ်ပါတယ်။ကျမတို့ရဲ့မစ်ရှင်ကသဘာဝပတ်ဝန်းကျင်မှာဘာတွေပြောင်းလဲသွားသလဲဆိုတာအတက်နိုင်ဆုံးနားလည်သဘောပေါက်အောင်လေ့လာပြီးတော့သိပ္ပံ data အချက်လက်တွေကိုစုဆောင်းပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမှတ်နိုင်အောင်မူဝါဒရေးဆွဲသူတွေအစိုးရတွေကိုကျမတို့စုဆောင်းထားတဲ့ data တွေကိုတင်ပြမှာပါ။
အနာဒီကတိုက်ဟာကဘာဂျိုရှင်တန်ရင်းနဲ့ဥဒုရာသီပြောင်းလဲမှုတိုက်ဖျက်ရေးမှာအလွန်အရေးပါပါတယ်။ဒီကဘာလုံးတုံဆွဲနေကြတဲ့ရေချို90ရာခိုင်နှုန်းရဲ့ရေအရင်းမြစ်တွေခဲနေတဲ့နေရာလေးဖြစ်ပါတယ်။အဲ့ဒီရေခဲလွှာတွေအရေးပျော်ဆင်းသွားတာနဲ့ပင်လယ်ရေမြင့်တက်လာမှာပါ။ဒါကြောင့်လဲသိပ္ပံပညာရှင်တွေကကဘာပုံနှဲမှုရဲ့ရိုက်ခတ်မှုတွေကိုအဲ့ဒီမှာအဓိကထားလေ့လာနေကြတာဖြစ်ပါတယ်။အနဝါဘူမိဗေဒပညာရှင်ဒေါက်တာရော့ဘ်လေတာကအခုလိုရှင်းပြပါတယ်။
So quite simply, Thwaites Glacier really matters because it's the biggest uncertainty in predicting
how much ice is going to rise. The ice is going to rise and how much ice is going to rise. And that affects Thwaites Glacier, the ice is going to rise and how much ice is going to rise. The ice is going to rise and how much ice is going to rise. The ice is going to rise and how much ice is going to rise. The ice is going to rise and how much ဒီရေလိုင်းတက်လာတဲ့နေရာနဲ့10မီတာအကွာလောက်မှာနေနေကြတဲ့ကဘာရဲရက်ကလူပေါင်း1ဘီလီယံဝန်းကျင်ရှိနေတာပ
ါတစ်ဖက်မှာလဲဥရောပအာကသအေဂျင်စီ ESA ကပင်လယ်ရေမြင့်တက်မှုကို satellite ဂျိုရီတွေနဲ့လေ့လာနေတာပါ Copernicus ရာသီဥတုပြောင်းလဲမှုလေ့လာဆောင်ကြီးဌာနရဲ့အဆိုအရ1993ခုနှစ်နောက်ပိုင်းပင်လယ်ရေပြင်က 6.9 စင်တီမီတာအထိမြင့်တက်လာပါတယ်အခုလိုပင်လယ်ရေမြင့်တက်လာရတဲ့အကြောင်းရင်းထက်က90ရာခိုင်နှုန်းဟာရေခဲလွှာတွေအရေးပြောလာတာကြောင့်ပါအ
အခြေအနေတွေတိထက်ပိုဆိုးလာမယ်လို့လည်းပညာရှင်တွေကခန့်မှန်းချပါတယ်
We had something like 1.3 millimeters a year between 1901 and 1971.
Tangkuwa tkhu ne ka ne 1980 tkhu ne ja pin le ye pin ga 20.3 millimeter law myet tet la ba de 2006 khu ne ne 2018 khu ne ja ma ro tnit ko 3.9 millimeter myet tet ba de pin le ye myet ne pin myet tet mu a shein kaung la de so ra taik ko te ja ba de
akhu lo a chin ni re so la ni be ma lo အသိပညာပရေလုပ်ငန်းတွေကထင်သလောက်မလွယ်ကူဘူးလို့လည်းသူကပြောပါတယ်။ဆက်လိုက်ဂျူရူကြောင့်သာပင်လယ်ရေမြင့်တက်လာနေတာကိုသိပံပညာရှင်တွေသိနေတာပါ။ပင်လယ်ရေမြင့်တက်မှုကိုလေ့လာနေတဲ့ဂျူသူတွေထဲမှာ2020ခုနှစ်ကလွှတ်တင်ခဲ့တဲ့ Sandinesic Michael Frelich ဂျူရူလည်းတခုအပါအဝင်ဖြစ်ပါတယ်။သူ့မှာပါတဲ့ Altimeter Radar ကပုံရိပ်ပြတ်သားမှုအဆင့်အမျိုးမျိုးရှိတဲ့ data တွေကိုစုဆောင်းပေးပါတယ်။
There's a technique called altimetry. Altimetry is an active
altimetry လို့ခေါ်တဲ့နည်းပညာတစ်ခုရှိပါတယ်။သူကတစ်ချိန်လုံးလှုပ်ရှားတက်ဝင်နေပါတယ်။အခြေခံအဖြစ်တော့ signal line တွေကိုလွှတ်ပြီးမြင်မျက်နှာပြင်အနေအမြင်ကိုတိုင်းတာတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်တစ်ခုစီကိုချိန်ပြီးလွှတ်လိုက်တဲ့လှိုင်းရဲ့အတော်အပြန်အနေအမြင်အတိုးအကျယ်ပေါ်မှာမူတည်ပြီးတိုင်းတာရတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်အားလုံးကိုဒီနည်းနဲ့လေ့လာနိုင်ပါတယ်။
satellite ဂျူရူတွေကတော်မီးတွေကိုလည်းခွဲခြားပေးနိုင်ရုံမကကမ္ဘာအပူချိန်ပေါ်ဘလောက်အထိတက်ရောက်မှုရှိမလဲဆိုတာကိုလည်းပြောပြနိုင်ပါတယ
် Pioneers are probably double bad for climate because in the first place there
are ရာသီဥတုပြောင်းလဲမှုကြောင့်ပေါ်လာတဲ့ဘေးထဲမှာမီးဘေးကနှစ်ဆပိုးပြီးဆိုးတယ်လို့ပြောရပါလိမ့်မယ် Biomass လို့ခေါ်တဲ့လေယာထွက်ဆွန့်ပစ်ပစ္စည်းကောက်ရိုးတို့ဇပကွန်တို့ကိုလောင်ကျွမ်းတာပါဒါကြောင့်အဲ့ဒီကဖန်လွန်အိမ်ဓာတ်ငွေတွေလေးရုထဲကိုရောက်လာပြီးကဘာကြီးကိုပိုးပြီးပူနွေးလာစေပါတယ်။အဲ့ဒီမီးတွေကတစ်တောတွေကိုပါကူးဆက်လောင်ကျွမ်းတာပါ။တောမီးတွေရဲ့တက်ရောက်မှုဟာတိတ်ကိုပြင်းထန်တယ်လို့အထူးသဖြင့်အပူပိုင်းဇုံတွေမှာဆိုပိုးပြီးဆိုးပါတယ်။ satellite ဂျူရူကရတဲ့ data တွေနဲ့ဆိုရင်တော့တောမီးတွေရဲ့တက်ရောက်မှုကိုနည်းအမျိုးမျိုးနဲ့တိုင်းတာလို့ရပါတယ
်။အခုလို satellite ဂျူရူကစုဆောင်းကောက်ယူထားတဲ့သိပ္ပံ data အချက်အလက်တွေကိုပါရီတဘောသူညီမှုလိုမျိုးဥဒုယာတိဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအသုံးပြုနိုင်လိမ့်မယ်လို့ ESA ကမျှော်မှန်းထားပါတယ်။အနာတိကတိုက်ဟာကမ္ဘာဥဒုယာတိပြောင်းလဲမှုအတွက်အရေးအကြီးဆုံးနေရာတစ်ခုအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တဲ့အတွက် PAS ကသိပ္ပံပညာရှင်တွေကတော့လာမယ့်နှစ်ပေါင်း60အထိလူသူမနေတဲ့ဒီအရမ်းမှာအရေးကြီးတဲ့သုတေသနလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်။ကျွန်မနားလောပါ
ရာသီဥတုပြဿနာဖြစ်ရှင်ချိုးဖောက်မှုနှလုံးဥတုရာသီစီစဉ်မှာပြောပြခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOE ရဲ့စနေညအစည်းအဝေးတွေဆက်မသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
လက်နက်ကင်ပုံကံထကြွမှုဟာနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုဖြစ်တယ်လို့ရုရှားနိုင်ငံကိုလက်နက်ကင်အာခံစန့်ကျင်သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့စနေနေ့မှာသတိပေးပြောဆိုပါရယ်ရုရှားနိုင်ငံတောင်ပိုင်းရော့စတော့ဖ်မြို့ကရုရှားစစ်တပ်ကုတ်ကဲဌာနချုပ်ကိုဗက်နာအုပ်စုခေါင်းဆောင်ယက်ကင်နီပရီဂိုရှင်ကထိန်းချုပ်ခဲ့ပြီးတော့မော်စကိုအထိချီတက်မယ်လို့ချိန်ချောက်ထားစမှာသမ္မတပူတင်ကအရေးပေါ်မိန့်ခွန်းပြောကြားခဲ့ပါရယ်အခုဖြစ်ရတဲ့ပတ်သက်လို့ယူကရိန်းသမ္မတဇာလင်စကီကတော့ဒီရုရှားဟာအာရင်ချိနဲ့လာရဲဆိုတာထင်သာမြင်သာရှိလာတယ်ဆိုပြီးဒီကနေ့မှပြောဆိုပါရယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ကြီးစားတပ်ဖွဲ့တွေရှိနေသမျှရုရှားနိုင်ငံတွင်းမှာပိုးပြီးတော့ရုံရင်ဆန်ခတ်အခြေအနေတွေပြဿနာတွေဖြစ်လာဖို့ဖိတ်ခေါ်တယ်လို့ဖြစ်နေလိမ့်မယ်ဆိုပြီးတော့ Twitter နဲ့ Telegram စာမျက်နှာမှာရေးသားပါရယ်ဒီတော့တည်းမှာပဲရုရှားကဒီယူကရိန်းနိုင်ငံတွေကဒေသ၅ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။အဲဒီယူကရိန်းစစ်ဘက်ကတော့ဒီရုရှားကပစ်ခတ်လိုက်တဲ့ cruise missile 50ခုတည်းက40ခုကိုဖျက်ဆီးလိုက်နိုင်ပြီးတော့အဲ့ဒီထဲမှာ drone နှစ်စင်းပါတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ရုရှားဘက်ကပစ်ခတ်လိုက်တဲ့ drone ဟာဒီဒနီပရိုမြို့ကအဆောက်အဦတွေကိုထိမှန်ခဲ့ပြီးတော့လူ၈ဦးထိခိုက်ဒဏ်ရာရသွားပါတယ
်။ကျေးဇူးပါကိုအောင်ရေအခုတော့ VOE စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာပါ။ရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chester Mock နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။အခုလို့ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.